့ဂျွန်လ၁ရက်နေ့ထုတ်သတင်းစာမှာနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးဥပဒေကိုပြင်ဆင်သည့်ဥပဒေကြမ်းတစ်ခုဖော်ပြလာပါတယ်။ပြည်သူတွေလက်လာသိရှိအကြံပြုနိုင်အောင်တင်ပြတာဖြစ်တယ်လို့ဖော်ပြထားတာပါ။တကယ်ဆိုအငင်းပွားမှုတွေနဲ့ပြဿနာတွေအများကြီးပေါ်ပြီးနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးဥပဒေကိုပြင်ဆင်သည့်ဥပဒေကြမ်းတစ်ခုလွတ်တော်ကအတည်ပြုပေးလိုက်တာတောင်သိမ့်မကြသေးပါဘူး။အခုပြင်ကြီးတာတခုကိုထပ်ပြင်ဖို့အစိုးရဘက်ကဘာကြောင့်စူးစမ်းလာတာပါလဲ။ဘာရည်ရွယ်ချက်တွေများရှိနေနိုင်တယ်လဲဆိုတာခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။နိုင်ငံတနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေခုံရုံးဆိုတာအတော်လေးရေးကြည့်ပါလေ။လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေပေါ်ပြချက်မှာလည်းခြေခံဥပဒေခုံရုံးဟာအရေးကြီးုံမကတက်ရောက်မှုကလည်းကျေပြန့်ပါတယ်။ဒါတွေမကခုံရုံးရဲ့ဆိုးဖြတ်ချက်တွေဟာအပြည့်အပြတ်အတီးဖြစ်တယ်ဆိုတာကလည်းဖွဲ့စည်းပုံဆိုင်ရာအငင်းပွားမှုတွေဖြေရှင်းရမှာအမည်သို့အဖွဲ့အစည်းဖြစ်တယ်ဆိုတာကိုသတ်မှတ်ပေးထားတဲ့သဘောလည်းဖြစ်ပါတယ်။ဘယ်လိုပဲဖြစ်ဖြစ်ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကြောင်းပြောရင်သမရနဲ့လွတ်တော်အပြည့်အစုံကနေစပြီးပြောမှရည်ရွယ်နေမှာပါ။2020ရွေးကောက်ပွဲပြီးသမရဦးဆောင်တဲ့အစိုးရအဖွဲ့နဲ့သူရဦးရှင်မန်ဦးဆောင်တဲ့လွတ်တော်ပေါ်ပေါက်လာပြီးတဲ့အခါထင်မှတ်မထားတဲ့ပုဂ္ဂိုလ်ရေးအပြည့်အစုံပေါ်ပေါက်လာပါတယ်။ဒီအပြည့်အစုံတွေဟာသမရနဲ့လွတ်တော်အပြည့်အစုံအဖြစ်ရုပ်လုံသွားပေါ်စီပါတယ်။2012ထဲမှာသမရဦးသိန်းစိန်ကလွတ်တော်အမတ်တွေဟာပြည်တော်စုအဆင့်ဟုတ်မဟုတ်ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကိုအတိအပြည့်ဖွင့်ခိုင်းပါတယ်။အဲ့ဒီချိန်တုန်းကတော့ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးဥက္ကဋ္ဌဟာဦးသိန်းစိုးဖြစ်ပါတယ်။ခုံရုံးကလွတ်တော်အမတ်တွေဟာပြည်တော်စုအဆင့်မဟုတ်ဆိုပြီးအတိအပြည့်ဖွင့်ဆိုပေးလိုက်ပါတယ်။ဒီလိုနဲ့လွတ်တော်အမတ်တွေဒေါသပုံထကုန်ပြီးခုံရုံးတစ်ဖွဲ့လုံးကိုဆွဆွဲပစ်တင်ထုတ်ပယ်ဖို့ကြိုးစားလာကြပါတော့တယ်
။သမရနဲ့လွတ်တော်အခြေအနေတွေတင်းမာပြီးတကယ်ပဲဆွဆွဲပစ်တင်မှုအထမြောက်ခံနည်းမှာခုံရုံးတစ်ဖွဲ့လုံးသူ့ဘာသူနှုတ်ထွက်တာကိုသမရကခွင့်ပြုပေးလိုက်ပါတယ်။သူရဥရွှေမန်းဥဆောင်တဲ့လွှတ်တော်ဘက်ကဒီလောက်နဲ့မရက်ပါဘူး။ဖွဲ့စည်းပုံဆိုင်ရာခုံရုံးအဖွဲ့မရှိသေး။လက်ဟာသွားတဲ့အခြေအနေမှာနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးဥပဒေကိုပြင်ဆင်ဖို့အသေးအတန်စ조사ကြပါတော့တယ်။အဲ့ဒီမှာအတိတ်ကပြင်ဆင်လိုက်တဲ့အချက်ကခုံရုံးဥက္ကဋ္ဌတင်မြှောက်ရေးအပိုင်းမှာငကိုဥပဒေမှာပါတာဖွဲ့စည်းပုံခုံရုံးကိုသမရကအစိုးပြုသူ3ဦးပြည်သူ့လွှတ်တော်ဥက္ကဋ္ဌကအစိုးပြုသူ3ဦးအမျိုးသားလွှတ်တော်ဥက္ကဋ္ဌကအစိုးပြုသူ3ဦးစုစုပေါင်း9ယောက်နဲ့ဖွဲ့စည်းရမယ်လို့ဆိုထားပါတယ်။အဲ့ဒီအထက်ကမှသမရကသူ့ကြိုက်နှစ်တဲ့သူတယောက်ကိုဥက္ကဋ္ဌခန့်ရမယ်လို့ကြာထန်းထားတာပါ။ဒါကိုသူရဥရွှေမန်းဦးဆောင်တဲ့လွှတ်တော်ဘက်ကခုံရုံးဥက္ကဋ္ဌကိုသမရနဲ့လွှတ်တော်ဥက္ကဋ္ဌ2ယောက်ပေါင်း3ယောက်ဆွေးနွေးတိုင်ပင်ရွေးချယ်ခတ်အပ်ရမယ်လို့ပြင်ဆင်လိုက်ပါတယ်။လွှတ်တော်ဘက်ကအဲ့လိုပြင်ဆင်ပြဋ္ဌာန်းဖို့ကြိုးစားတာကိုတက်မတော်သားအမတ်တွေကအခြေခံဥပဒေနဲ့မညီဘူးဆိုပြီးကန့်ကွက်ခဲ့ကြပါသေးတယ်။ဒါကိုအမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ကပြင်းပြင်းထန်ထန်ပြောဆိုတုံ့ပြန်မှုတွေတောင်လုပ်ခဲ့ပါတယ်။ဘလို့ပဲဖြစ်ဖြစ်ခုံရုံးဥပဒေကိုပြင်ဆင်တဲ့ဥပဒေကျမ်းကိုလွှတ်တော်ကအတည်ပြုနိုင်ခဲ့ပါတယ်
။နောက်ဆုံးပြင်ဆင်ထားတဲ့ဥပဒေနဲ့ဖွဲ့စည်းပုံဆိုင်ရာခုံရုံးကိုပြန်ပြီးဖွဲ့စည်းတဲ့အခါပြာဥရှိမန်းအဆိုပြုသူဦးမြသိန်းခုံရုံးဥက္ကဋ္ဌဖြစ်လာပါတယ်အခြားတစ်ဖက်မှာလည်းလွတ်တော်ကအတီးပြုပေမဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့မကိုက်ညီလို့ဆိုပြီးသမရကလက်မှတ်မထိုးဘဲထားတဲ့ဥပဒေကလည်းရှစ်ခုထိရှိလာပါတယ်ပုံမှန်အဖြစ်ဆိုရင်အဲ့ဒီဥပဒေတွေဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီမညီသမရကစီစစ်ဖို့တင်ပြရမှာဖြစ်ပြီးခုံရုံးကအဆုံးဖြတ်ပေးရမှာဖြစ်ပါတယ်နောက်ပိုင်းအဲ့ဒီအတန်တွေမကြားရတော့ပဲငြိမ်သက်သွားခဲ့ပါတယ်အခုကြမှာသမရဘက်ကပြင်ထားတာသိမကြသေးတဲ့ဥပဒေကိုပြန်ပြင်ဖို့တင်ပြလာတာတွေ့ရပါတယ
်။အများပြည်သူသိအောင်တင်ပြထားတဲ့ဥပဒေကျမ်းမှာအဓိကပြင်လို့တဲ့အချက်ဟာငကိုမူရင်းဥပဒေလိုခုံရုံးဥက္ကဋ္ဌကိုသမရကရွေးချယ်ခွင့်ညရေးထည့်သွင်းထားပါတယ်။ဥပဒေပါစကလုံးတွေအတိုင်းပြောရရင်ခုံရုံးဥက္ကဋ္ဌအဖြစ်တာဝန်ပေးအပ်ရန်ရွေးချယ်ရာတွင်ပြည်သူလွှတ်တော်ဥက္ကဋ္ဌအမျိုးသားလွှတ်တော်ဥက္ကဋ္ဌတို့နဲ့ညှိနှိုင်း၍ဖြစ်စေနိုင်ငံတော်သမရကတင့်လျော်သည်ဟုယူဆသည့်ဤလန့်အရာဖြစ်စေရွေးချယ်နိုင်သည်ဆိုတာပဲဖြစ်ပါတယ်။အစိုးရဘက်ကဒီဥပဒေကြမ်းကိုပြဋ္ဌာန်းဖို့ရည်ရွယ်ရခြင်းဟာလက်ရှိအစ်စ်တင်မြှောက်ထားတဲ့ခုံရုံးအဖွဲ့နဲ့ဥက္ကဋ္ဌကိုပြောင်းလဲဖို့ရည်ရွယ်ဓာတော့ဟုတ်ဟန်မတူပါဘူး။အကြောင်းကတော့ခုံရုံးအဖွဲ့ရဲ့တက်တန်းဟာလွှတ်တော်ရဲ့တက်တန်းနဲ့အတူတူသတ်မှတ်ထားတာမို့ဂျားထဲမှာလွှတ်တော်ဘက်ကဆွဆွဲပစ်တင်တာမရှိမချင်း2015ခုနှစ်အထိတော်ဝင်ထမ်းဆောင်သွားနိုင်ကြမှာဖြစ်ပါတယ်။2015ရွေးကောက်ပွဲအပြီးတက်လာတဲ့သမရနဲ့လွှတ်တော်ဥက္ကဋ္ဌတွေကခုံရုံးအစ်စ်ကိုပြန်ဖွဲ့ကြမှာဖြစ်ပါတယ်။ဒ ီအတွက်အဖြစ်နိုင်ဆုံးကတော့ဒီခုံရုံးဥပဒေကျမ်းဟာ2015ခုနှစ်နောက်ပိုင်းအတွက်ရည်ရွယ်ပုံရပါတယ်
အားလုံးသိကြတဲ့အတိုင်း2015ရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတမှုရှိအောင်ကျင်းပပေးနိုင်ခဲ့ရင်တော်တော်နှစ်ရက်စလုံးမှာ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကအမတ်အများစုအနိုင်ရဖို့များပါတယ်ဒီအခါလွတ်တော်ဥပဒေမျှောက်ဟာလည်း NLD ပါတီကဖြစ်လာနိုင်ပါတယ်သမရရွေးချယ်ရေးမှာတော့တမရသားအမတ်25ရာခိုင်နှုန်းမဲကရှိနေတော့သူသမရဖြစ်မလဲမပြောနိုင်သေးပါဘူးဘယ်လိုပဲဖြစ်ဖြစ်နိုင်ငံမှာအလွန်အရေးကြီးတဲ့ဖွဲ့စည်းပုံဆိုင်ရာခုံရုံးဖွဲ့စည်းတော့မယ်ဆိုရင်အဲ့ဒီအချိန်သွတ်တော်ဥက္ကဋ္ဌနှစ်ယောက်ဟာလည်း NLD ပါတီဝင်တွေဖြစ်နေမယ်ဆိုရင် NLD ပါတီကတင်ပြောက်သူတယောက်ခုံရုံးဥက္ကဋ္ဌဖြစ်လာမှာသိကြပါတယ်ဒီလိုဖြစ်မလာရလေအောင်ကြိုတင်ကာကွယ်တဲ့အနေနဲ့ခုံရုံးဥက္ကဋ္ဌကိုသမရကခန့်အပ်နိုင်အောင်ဥပဒေကြမ်းပြန်တင်ဆင်မှုကြိုးစားတာဖြစ်ပါကြောင်းသုံးသပ်ကြေညာလိုက်ရပါတယ်